Maniga Zona Toga Tani Demari, Kubioga net the Sondu Yao Lizard Shikere, Sakai Nan Klinunema, Oxygen Uri, Yibo Luani Delu, Pride Up Pyobare, Kubioga the Job Jam Chipano Tula at the Chanunari Male, Lunari Dre Oxygen Uri, Lunau Yabu, Kakeni Jao, Sangonga Ladrigu, Kuom Yadu, Babiawame.
Klinu Boga, Yibo Lunari Dre, Tiaku Oxygen U Alone Nayala Lu at Jao, Shinigo Prahitaka Uchiso Uga Fiwigo Pyobare.
လူအချက်များလာတဲ့အောက်ဆီဂျင်ကိုရရဲနေရာကနေရလို့ရှာဖွေဝယ်ယူနေရကြောင်းသူကပြောပါတယ်။ဒီမှာလို့မြို့မှာဗျတရက်ကိုအောက်ဆီဂျင်ကူးရှင်း900လောက်ဘုံလုံးလောက်ပေးနိုင်မှာအချိန်ကြီးပါဗျ။ဟိုရနုံတို့ဒီရနုံတို့နဲ့ပတ်သက်ပြီးမှမှာဒါဒီလေးတွေချိန်ပြီးတော့ဆောက်ပြီးဆောက်သွားမိကြတာဗျဒီလေးတွေကလေ။ဟိုတချို့မိသားစုကနေလေးတွေပဲရှိရတော့လေ။တန်တဝါဝါနဲ့လောက်ရတာဆိုတော့အောက်ဆီဂျင်ကဘ
186ရောက်ရှိလာတာပါကလေးမျိုးမှာလိုအပ်နေတဲ့အောက်ဆီဂျင်ကိုရဝေးဒေသတွေမှာသွားပြီးဖြည့်တင်နေရတဲ့အတွက် Brighter အဖွဲ့တွေကလူနာတွေစီကိုအချိန်မီရောက်အောင်ပို့ပေးဖို့ခက်ခဲနေပါတယ်ဒါကြောင့်လည်းမလိုလားအတဲ့သေဆုံးမှုတွေဖြစ်လာတာပါပြီးခဲ့တဲ့ဇွန်လထဲမှာလည်းကလေးမျိုးမှာသေဆုံးသူ290ရှိခဲ့ကြောင်းကလေးမျိုးနဲ့ Korean သင်္ချိုင်းကော်မတီကထုတ်ပြန်လာတာပါ
ဟုတ်ကဲ့ဘယ်ပေါ်တော့ကျွန်တော်တို့ကအားလုံးစုပေါင်းပြီးလှုပ်ဆောင်လို့ဆောင်ပါတော့။ဘုံလာမန္တလေးကမြို့ကအရှင်ကြီးဖြစ်မသိနိုင်တဲ့ခါကျလူဝတ်ချက်ပြအများကြီးပဲရှိနေတော့မှာရ။ကျွန်တော်တို့ကမုံလာကိုလည်းသာသိတဲ့ကားနဲ့တင်ပြလိုက်ရတယ်။မန္တလေးကိုလည်းသိတဲ့ကားနဲ့တင်ပြလိုက်ရတယ်။အဲ့ဒါစနေနဲ့လုပ်နေရတယ်ဗျ။စနေရလေးဒီမှာပဲဖြူကြတဲ့ခါကျတော့ဒီရလည်းတန်းစီရတယ်လှုပ်ပြီးတဲ့ကလေးတွေပဲသင်တန်းနဲ့အချိန်ကြီးကုန်သွားကြတာလို့ပေါ့နော်။ဆိုတော့ဖြစ်စီကျင်းတဲ့ဘောကတော့ဟိုအင်းမျိုးပေါ့ဗျာ။နည်းနည်းကြီးမျှဝေဖြည့်ခိုင်းနေဆိုရင်တော့ချိန်နဲ့အချိန်နဲ့လည်းရတာပေါ့ဗျာ
။ရဝေးဒေသတွေမှာအောက်ဆီဂျင်ထုတ်လုပ်တဲ့ဆက်ကိုဝယ်ယူတက်ဆင်ထားပေမဲ့ကက်စမီကအပြေအဝမရလို့တခြားကနေမှာယူအသုံးပြုရုံဖြစ်ပါတယ်။အထူးသဖြင့်တောင်ပေါ်ဒေသတွေမှာအောက်ဆီဂျင်အိုးရဖို့ပိုပြီးခက်ခဲကြောင်းတီးလိမျိုးကိုဗစ်ရောဂါအရေးပေါ်တုတ်ပြင်ရေးဖွဲ့ကတာဝန်ရှိသူကပြောပါတယ်။
အခုအောက်ဆီဂျင်ဘူးစီးတက်လာဆိုတော့ပေါ်ပြင်းနေတာဆိုတပူ3ဘင်းကျော်ကျော်အောက်ဆီဂျင်ရှိတာတပူမန်းတနည်းအနေဖြင့်ဆိုရဲတူကိုကုန်ကျစရဲ2000ဟောကုန်ကျစရဲတန်းထားတဲ့နေဆို2000လောက်ကျမယ်ရှိတာက4000ပေါ့ဒါတဲ့အတန်းကအတော့အပြန်တန်းကလည်းရှိ
ရန်ကုန်နဲ့မန္တလေးလိုနေရာတွေမှာလိုအပ်ချက်နဲ့ပေးနိုင်တဲ့အာမမျှတတဲ့အခြေအနေတွေဖြစ်နေပါတယ်ရန်ကုန်ကအောက်ဆီဂျင်ဓာတ်ငွေဖြည့်တင်တဲ့စက်ရုံ3ခုစလုံးမှာတမျိုးလုံးကအိုးတွေစပြုတ်တန်းစီတာအကြောင်းပေးဆက်စင်ဘရိုက်တာကဥတင်မောင်ဦးကပြောပါတယ
်ကျွန်တော်တို့အောက်ကြီးရေးဆက်ယူမှာတန်းစီနေပါတယ်ရမယ်မရဘူးဆိုတော့ဒီနေ့ကတော့မရနိုင်တော့ဘူးကျမတွေအိုးတွေခြာတော့ခဲ့တယ်အိုးတွေကတော့အများကြီးကြာထောင်ထဲကိုဖြီးနေတာပဲအဲ့လိုတက်တက်တနည်းတနည်းမှာအဲ့လိုကိုဖြီးနေတာဆိုတော့ကျွန်တော်တို့အခုကဘယ်ကြည့်လို့ဒီရပါမသိဘူးအော်ကျွန်တော်တို့တောင်းလို့ကကျွန်တော်တို့လိုက်နေတယ်ကြာရဖို့တော့လိုက်နေတယ်စက်တရလည်းပြက်တဲ့စက်ကလည်းပြက်အဲ့ဒါမီးရရဲဆိုတာတမျိုးပေါ့ဗျာ
အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2300ကျပ်15လီတာအိုးကို3000ခွဲကျပ်နဲ့10လီတာအိုးတော့3000ပတ်ဝန်းကျင်အထိဈေးတက်လာပြီးဈေးကွက်ထဲမှာတော့ရှာဖွေဖို့ခက်ခဲသွားကြောင်းဘရိုက်တာအဖွဲ့တွေကပြောပါရယ်
ကလေးမျိုးကိုဗစ်အခြေအနေရန်ကုန်ကလာတဲ့တရင်ကော်မြတ်သူပြပြသွားတာပါ